ဒီကနေ့မှကြာရောက်တဲ့ရှင်းလေးလုံးလူလူလှုပ်ရှားမှု35နှစ်ပြည့်တဲ့နှစ်ပတ်လည်နေ့မှာရှင်းလေးလုံးလှုပ်ရှားမှုကြီးနဲ့အတူဒီမိုကရေစီငြိမ်းချမ်းရေးအတွက်ဆယ်စုနှစ်ချီရုန်းကန်လှုပ်ရှားခဲ့ကြတဲ့မြန်မာပြည်သူလူထုကိုအမှတ်တရဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ရုံကဒီကနေ့ထုတ်ပြန်လိုက်ပါတယ်။စေအုပ်ချုပ်ရေးလက်အောက်မှာနှစ်ပေါင်းများစွာပြင်ပကဘာနဲ့အဆက်အသွယ်ဖြတ်တောက်ခံခဲ့ရတာဒီမိုကရေစီစိတ်သုံးမှုနဲ့စီးပွားရေးအကျပ်တဲတွေအဆုံးသတ်စေရေးအတွက်လွန်ခဲ့တဲ့35နှစ်အခုလိုအချိန်မှာမြန်မာပြည်သူတန်းပေါင်းများစွာဟာစစ်အာဏာရှင်ကိုတွန်းလှန်ဆန္ဒပြခဲ့ကြတာဖြစ်သလို2021အာဏာသိမ်းမှုမှာလည်းဒီရှစ်လေးလုံးရေးတော်ပုံဟာဒီမိုကရေစီရဲ့လှုပ်ရှားစတောင်းဆိုမှုတွေအတွက်ရှေ့ဆောင်လမ်းပြဖြစ်ဆက်လက်ရှိနေစေပဲလို့အမေရိကန်တန်ရုံရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်။မြန်မာပြည်သူတွေအတွက်အရေးပါလာတဲ့ဒီလိုရှစ်လေးလုံးနှစ်ပတ်လည်နေ့မှာအမေရိကန်ပြည်ထောင်စုအနေနဲ့လည်းလွတ်လပ်မှုအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေနဲ့အတူရက်တည်ပြီးပြည်သူတွေလိုလားတောင်းတတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့စစ်အာဏာရှင်အဖွဲ့ကိုတောင်းဆိုကြောင်းလည်းအမေရိကန်တန်ရုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ကြာရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့မှာမြန်မာဒီမိုကရေစီအရေးအတွက်တောင်းဆိုလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကလည်း2021အာဏာသိမ်းမှုနဲ့အတူစစ်ကောင်စီရဲ့အကြမ်းဖက်အင်အားသုံးတိုက်ခိုက်နှိမ်နင်းနေတာတွေကိုစန့်ကျင်ရှုတ်ချကြောင်းထုတ်ပြန်ထားကြပြီးအာဏာရှင်ကိုဆက်လက်စန့်ကျင်ကြဖို့စီယုံနှိုးဆော်တာတွေလည်းလုပ်ခဲ့ကြပါရဲ့ရှင်။